Welcome to the Voice of America in Burmese.
mingla ba shin American Diran su myo Washington DC ga ne 2019 khu nit zon la 18 ye sne ni nya bai nyat ni bai VOA season 2 ko myama san do chain nyat ni 6 nai kwe ga ni 9 nai thi line meter 16 19 ne 25 ro ga ni dai ya tan lwe ni ba bi shin ကျမခွန်ယူပါခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုရှားဖောင်းတဲ့သူကြီးညာပေးသွားမှာဖြစ်ပါတယ်။ FBI ညွန်ကြားရေးမှုကိုဖျောက်ချဖို့သူ့ကိုပြောတဲ့သူကအဲ့ဒီမှုနဲ့ပတ်သက်ပြီးတော့သူ့ကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အွန်လန်းနီတုံးတာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ American စစ်တင်းဘောနဲ့ Philippine ကုန်တင်းဘောတစ်စင်းစနေနေ့အစောပိုင်းကဂျပန်ကမ်းလွန်ပင်လယ်ပြင်မှာတိုက်မိပြီးတော့အမေရိကန်ဘက်ကတင်းမောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်။ဂျေရုဆလင်မြို့ဟောင်းနာမှာပါလက်စတိုင်းလူမျိုး3ယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမီတူဒီသုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွင်းပေးမယ့်ချက်တွေမှာတော့အမေရိကန်ကျူဘာဆက်ဆံရေးအရင်သမ္မတအိုဘားမားရဲ့ကျူဘာဆောင်ရွက်ချက်တွေကတချို့ကိုသမ္မတထရန့်ကပြင်ဆင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူထိုင်းနိုင်ငံမြန်မာတန်ယုံကအမှုရမ်းတဦးထိုင်းနိုင်ငံရဲ့ ठी စုကြီးပေါက်သွားပါတယ
်။လမ်းပေးမှာပဲသူတို့လာပြီးတော့မှရှောင်းနဲ့ထိုင်းစီတယ်ကြီးကနေပြီးတော့သူကဝယ်လိုက်တာပေါ့နော်။ဝယ်လိုက်တဲ့ဆိုတော့တလိကျဝယ်ဆန်လိုက်တော့အဲဒီတဲကသူကထောင်ကို80နဲ့
ထိုင်းဘတ်ငွေတန်း30ပေါက်သွားတဲ့ ठी စုအကြောင်းကိုတော့ထိုင်းမြန်မာတန်ယုံတာမန်မြန်မာနိုင်ငံကူးလက်မှတ်ဌာနကရဲမှုကြီးရဲ့ပြောပြချက်နဲ့တူနှာစင်ကြရပါပါရခိုင်မြောက်ပိုင်းမှာအကြမ်းဖက်ခံခဲ့ရတဲ့ဒေသတွေကစစ်တပ်နဲ့လုံခြုံရေးတပ်တွေပြန်ရုပ်သိမ်းတာဆော်လွန်သေးတဲ့အကြောင်းရခိုင်မျိုးသားပါတီကပြောပါတယ်။ဘာကြောင့်ဒီလိုပြောတာလဲဆိုတာကိုလည်းနှာစင်ရမှာပါအခုတော့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်လိုင်းနဲ့ရှားဖောင်တို့ကပြောပြပါမယ်ရှင
်FBI ညွန်ကြားရေးမှုကိုဖျောက်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖျောက်ချမှုနဲ့ပတ်သက်ပြီးတော့သူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီတုံးတာဖြစ်တယ်လို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်။သမ္မတ Trump ရဲ့မဲဆွဲစည်းရုံးရေးလှုပ်ရှားမှုအဖွဲ့နဲ့ Russia ကြားကဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေပေါ်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတ Trump ကတောက်ချနေမှာ Twitter ကနေပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့Robert Mueller ကိုရည်ညွှန်းပြောတာလားဒါမှမဟုတ်ဒုတိယရှေ့နေချုပ် Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။သမ္မတ Trump အမျိုးတော်ကိုတောက်ကြနေကပြန်လာစဉ်သူ့ရဲ့ရဟယင်ဘောကဆင်းဆင်းကျင်းမှာပဲသတင်းတောက်တွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မေးတဲ့အခါမှာသမ္မတ Trump ကဘာမှတုံ့ပြန်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ကသမ္မတ Trump ရဲ့အထူးကြံပေးလက်ဖြစ်သမ္မတလည်းဖြစ်တဲ့ Jared Kushner ရဲ့ဗနာရေးလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့Washington Post တင်လာကြီးကဖော်ပြလိုက်ပြီးတဲ့နောက်သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေအခုလိုပောက်ကွဲခဲ့တာဖြစ်ပါတယ်။ဒါပြင်အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ဟာသမ္မတ Trump အနေနဲ့တရားစီရင်ရေးကိုအဟန့်တားဖြစ်စေဖို့အတွက်ကြိုးပမ်းသလားဆိုတာကိုလည်းစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာသန်း130အပါအဝင်အမေရိကန်ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ထေးသူတွေကိုပေးစရာရှိတဲ့ကိုပိုင်အတွေးဒေါ်လာ315သန်းထက်မနည်းရှိပါတယ်။မနေ့တောက်ကြာနေ့နောက်ပိုင်းကအမေရိကန်အစိုးရကျင့်ဝတ်စည်းစစ်တဲ့ဌာနကထုတ်ပြန်ချက်ထဲမှာသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။68မျက်နှာပါစာရွက်စာတမ်းကိုအစိုးရကျင့်ဝတ်စည်းစစ်တဲ့ဌာနရဲ့ website ပေါ်မှာဖော်ပြထားတာပါ။စာရွက်စာတမ်းပါဖော်ပြချက်အရသမ္မတထရန့်ရဲ့ဝင်ငွေဟာဒေါ်လာသန်း900ကျော်ကျော်လေးရှိပြီး2019ခုနှစ်နဲ့2016ခုနှစ်အတွင်းမှာဒေါ်လာ940တိကျပါရှင်964သန်းထက်မနည်းရှိတာကိုဖော်ပြထားပါတယ်။စက်တင်ဘာလမှာစတင်ဖွင့်လှစ်လိုက်တဲ့သူ့ရဲ့ဝါရှင်တန်ဟိုတယ်ကနေဒေါ်လာသန်း20ဝင်ငွေရရှိပြီးကျန် 115.6 သန်းကိုတော့ Florida ပြည်နယ်မိုင်ယာမီ Trump National Dollar Golf Club ကနေရရှိတာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့ငွေရေးကြေးရေးဆိုင်ရာထုတ်ဖော်ချက်ကိုသူကိုယ်တိုင်တင်ပြခွင့်ရတာကိုကြိုးဆိုကြောင်းတောက်ကြနေညနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအင်ဖြူတော်ကပြောပါတယ်။ဒီထုတ်ပြန်ချက်ကိုအစိုးရရဲ့ကျင့်ဝတ်စည်းစစ်တဲ့ဌာနကပုံမှန်လှုပ်ထုံလုပ်နေတဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းသမ္မတ Trump ဟာသူ့ရဲ့ငွေရေးကြေးရေးဆိုင်ရာကိစ္စရအသေးစိတ်ကိုဖော်ပြနိုင်မဲ့အခွန်ဆောင်တဲ့စည်းရုံးကိုတော့ထုတ်ဖော်တာမရှိသေးပါဘူးရှင်။
မရိကန်ရေတပ်ရဲ့ဖြတ်သန်းမော်တဆင်းနဲ့ဖိလစ်ပိုင်ကုန်သင်းမော်တဆင်းတို့ဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့စောပိုင်းကတိုက်မိပြီးတော့မရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။သင်္ဘောသား9ယောက်ပျောက်ဆုံးပြီးတော့အမေရိကန်ရေတပ်သင်္ဘောနဲ့ဂျပန်ကမ်းခြေဆောင်တပ်တွေကအဲ့လူတွေကိုဆက်လက်ရှာဖွေနေတယ်လို့အမေရိကန်ရေတပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရေရင်မှု Bryce Benson အပြင်နောက်ထပ်သင်္ဘောသား2ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါတယ်။ဒဏ်ရာရသွားတဲ့အဲ့ဒီ3ဦးကိုဆေးကုသဖို့အတွက်အမေရိကန်ရေတပ်သင်္ဘော USS Fitzgerald ဘော်ကနေယိုကိုစုကာမှာရှိတဲ့အမေရိကန်ရေတပ်ဆေးရုံကိုပြောင်းလိုက်တယ်လို့ဆိုပါတယ်။ရေရင်မှုကြီးရဲ့အခြေအနေကတော့တည်ငြိမ်မှုရှိနေပြီးတော့သင်္ဘောသား2ယောက်ကတော့ပုံပယ်ပေါက်ပြဲတဲ့ဒဏ်ရာတွေအတွက်ကုသမှုတွေလုပ်ခဲ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကုန်သင်္ဘောဘက်ကတော့တယောက်မှဒဏ်ရာမရဘူးလို့ပြောပါတယ်ဒီသင်္ဘောနှစ်ဆင့်ဟာဂျပန်နိုင်ငံယိုကိုစုကာကျွန်းရဲ့အနောက်တောင်ဘက်ရေမိုင်56မိုင်အကွာမှာစနေနေ့မနက်ဒေသစံတော်ချိန်နှစ်နာရီခွဲလောက်မှာတိုက်မိကြတာဖြစ်တယ်လို့အမေရိကန်ရေတပ်ဘက်ကပြောပါတယ်ဂျပန်နိုင်ငံ NHK ရုပ်သံကရဟယင်ဘော်ကနေရိုက်ပြတဲ့ဗီဒီယိုမှတ်တမ်းတွေအရတော့အမေရိကန်စစ်သင်္ဘောဟာစက်ထိန်ကန်းအရှိညာဘက်အချမ်းမှာအတော်လေးကိုထိခိုက်သွားပြီးတော့ရေတွေဝင်နေတာကြောင့်ဂျပန်ကမ်းခြေဆောင်သင်္ဘောကနေအကူအညီတွေပေးနေတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနီးဘေ့စ်ဘောအားကစားကွင်းတစ်ခုထံမှာတိုက်ခိုက်ခံခဲ့ရတဲ့ Republican လွှတ်တော်အမတ်တွေထက်ကအပြင်းထန်ဒဏ်ရာရခဲ့တဲ့အောက်လွှတ်တော်အမတ် Steve Scully ရဲ့အခြေအနေကိုကြည့်ရတာတည်ငြိမ်မှုရှိပေမဲ့စိုးရိမ်ရတဲ့အနေအထားမှာရှိနေတော့မယ်လို့သူကကုသပေးနေတဲ့ဆရာဝန်ကပြောပါရယ်ခွဲစိတ်မှုအကြိမ်ဖန်များစွာလှုပ်ပြီးတဲ့နောက်မှာတော့ကိုတွင်းပိုင်းသွေးရည်စိတ်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့မက်စတာဝါရှင်တန်ဆေးရုံရဲ့ထိခိုက်ဒဏ်ရာမှုဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဂျက်ဆာဗာကသတင်းထုတ်တွေကိုတောက်ကြနေမှာပြောပါရယ်ဗုဒ္ဓနေ့တုန်းကရဟယင်နဲ့ဆေးရုံကိုရောက်လာတဲ့စကော်လီဟာသွေးထွက်လွန်မှုကြောင့်တုံလုံးချောက်ချားပြီးတေလူမျိုးပါဖြစ်နေခဲ့တယ်လို့ဆရာဝန်ကပြောပါရယ်ပြတ်ထွက်သွားတဲ့သူ့ရဲ့သွေးကြောတွေကိုပြန်လည်ပြုပြင်ရင်းနဲ့တခြားဒဏ်ရာတွေကိုကုသရမှာသွေးတွေအတော်များများသွင်းခဲ့ရတယ်လို့လည်းဆရာဝန်ကပြောပါရယ်36နာရီကျော်လွန်လာတဲ့နောက်သူ့ရဲ့အခြေအနေတိုးတက်လာတဲ့အတွက်ကျွန်တော်တို့အားတက်ရတယ်လို့လည်းဒေါက်တာဆာဗာကပြောပါရယ်သွေးပောင်ချိန်သွေးခုန်နှုန်းနဲ့အသက်ရှူတာတွေအပါအဝင်စကလေးရဲ့အခြေအနေဟာတည်ငြိမ်နေပေမဲ့အသက်50နှစ်အရွယ်လွှတ်တော်အမတ်ဟာစိုးရိမ်ရတဲ့အနေအထားမှရှိပြီးခွဲစိတ်မှုတွေကိုဆက်ပြီးလုပ်ရအောင်မှဖြစ်တယ်လို့လည်းဒေါက်တာဂျက်ဆာဗာကပြောပါရယ်စကလေးရဲ့ကိုရင်းပိုင်းအင်္ဂါရတွေဘလောက်ထိထိခိုက်မှုရှိခဲ့တယ်လဲဆိုတဲ့အသေးစိတ်အချက်လက်ကိုတော့ဆရာဝန်ကပြောဖို့ညှင်းဆိုခဲ့ပါရယ်အခုလောဆယ်စကလေးရဲ့ဝမ်ဘိုက်ထဲမှာယာနဲ့ချီရှိနေနိုင်တဲ့ကြီးစံအစနာတွေကိုဆရာဝန်အဖွဲ့ကထုတ်ဖို့မကြိုးစားသေးဘူးလို့လည်းဒေါက်တာဆာဗာကပြောပါရယ်ရှင်
ယူအေဗီကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ကရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအသေးစိတ်ချမှတ်ဖို့အတွက်စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုလက်တုံ့ပြန်မလဲဆိုတာကိုပြောဖို့စောလွန်သေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တယ်လို့ရုရှားအစိုးရပိုင်း RIA သတင်းအေဂျင်စီကပြောပါတယ်။ဘလို့ဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဘက်ကဘလို့လက်တုံ့ပြန်မလဲဆိုတာကိုလူသိရှင်ညာထုတ်ဖော်ပြောဆိုဖို့ကစောလွန်ပါတယ်လို့သမ္မတပူတင်ကတွေးဆုံမေးမြန်းခန်းတစ်ခုမှပြောထားတာကိုကိုးကားပြီးတော့ဖော်ပြထားတာပါ။အဲ့ဒီတွေးဆုံမေးမြန်းခန်းတချို့အပိုင်းတွေကိုတော့ရုရှားဆိုရရဲ့ရုစီယောရုပ်သံလိုင်းကပြသခဲ့ပါတယ်။အခုသတင်းပတ်စောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်ကရုရှားနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့ဥရေကျန်တရားကိုတညီတညို့ထဲသဘောတူညီခဲ့ကြပြီးတော့ရုရှားပေါ်လက်ရှိရှိနေတဲ့တန်ခါပိတ်ဆို့မှုတွေကိုမဖြေလျှော့ခင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်ရဲ့အတည်ပြုမှုကိုရယူဖို့လိုတယ်လို့လည်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂထဲကိုနှုတ်ထွက်မဲ့ဗီဒင်ရဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်လုပ်ပြစ်နိုင်ရင်သိကောင်းမှဖြစ်ပေမဲ့အဲ့ဒီလိုနောက်ပြန်သွားနိုင်မဲ့အနေအထားမတွေ့ရဘူးလို့ဂျာမန်စီးပွားရေးဝန်ကြီးပရဂီတီဆူဖရီကရိုက်တာသတင်းတပုတ်ကိုပြောပါတယ်ဥရောပသမဂ္ဂဟာဗီဒင်နိုင်ငံကဒီနိုင်ငံအတွက်ဆက်လက်ပြီးလမ်းဖွင့်ထားဆဲဖြစ်တယ်လို့ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်တဲ့ညီနိုင်ဆွေးနွေးမှုတွေဟာလည်းအဆုံးသတ်သေးတာမဟုတ်ဘူးလို့ဂျာမန်ဗန္ဓာရေးဝန်ကြီး Voicegen Schamblen နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ပေးခဲ့တဲ့မှတ်ချက်တွေနဲ့အလားတူမှတ်ချက်မျိုးလိုပဲဂျာမန်စီးပွားရေးဝန်ကြီးရဲ့စနေနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီဘရစ်စ်စ်လို့ခေါ်တဲ့ဥရောပထဲကနေပြည်တွင်းခွဲထွက်ရေးကိစ္စဆုံးဖြတ်ချက်ပြောင်းပြန်လုပ်လို့ရရင်သိကောင်းမှဖြစ်ပေမဲ့ဒီကိစ္စလက်တွေ့ဖြစ်လာဖို့သိမ့်မရှိတဲ့အကြောင်း ပြည်ထောင်ခွဲထွက်ရေးညှိနှိုင်းဆွေးနွေးမှုကိုစီစဉ်ထားတဲ့အတိုင်းနဖက်စလုံးကဆက်ပြီးလှုံ့ဆော်သွားမှာဖြစ်ကြောင်းဒါဟာလွယ်ကူတဲ့ကိစ္စမဟုတ်သလိုပေးဆက်ရမှုတွေလည်းရှိနေနိုင်တယ်လို့သူမကပြောပါတယ်။ဥရောပထဲကနေပြည်ထောင်ခွဲထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူမအနေနဲ့စိတ်မကောင်းဖြစ်ရပြီးဥရောပအတွင်းအကြီးအမားဆုံးစီးပွားရေးတိုင်းပြည်တစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးထိခိုက်မှာတဲ့ပြည်ထောင်ရဲ့စီးပွားရေးပိုးပြီးထိခိုက်သွားဖို့ရှိတယ်လို့လည်းဂျာမနီစီးပွားရေးဝန်ကြီးကပြောပါတယ်ရှင်။
ဂျေရုဆလင်မြို့ဟောင်းနာမှာပါလက်စတိုင်းလူမျိုး၃ယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမေတအူသေဆုံးသွားပြီးလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီလူတွေကိုပြန်ပစ်ခဲ့တာကြောင့်သေဆုံးသွားပါတယ်။ IS Islamic ဆွမ်းရောက်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောနေပေမဲ့ပါလက်စတိုင်းစစ်သွေးကြော်တွေဘက်ကရောအစ္စရေးရဲတပ်ဖွဲ့ဘက်ကပါဒါဟာ IS တွေရဲ့တိုက်ခိုက်မှုမဟုတ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်။ရွေရောက်ပြီးသားပါလက်စတိုင်းအမျိုးသားတွေတောက်ကြနေဖျားဝတ်ပြုတဲ့အခါမှာเยรูซาเล็มမြို့ဟောင်းကိုဝင်တဲ့ဝင်ပေါက်ဖြစ်တဲ့ဒမတ်စကတ်စ်ဂိတ်နားမှာတောက်ကြနေကတိုက်ခိုက်မှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုပ်လအတွင်းတတိယမြောက်တောက်ကြနေမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ပထမတိုက်ခိုက်မှုကတော့ပါလက်စတိုင်းလူမျိုးနှစ်ယောက်ကရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပစ်ခတ်ခဲ့တယ်လို့ဒါနဲ့လည်းတိုက်ခိုက်ခဲ့တာပါနောက်ထပ်တိုက်ခိုက်မှုမှာတော့နောက်ထပ်ပါလက်စတိုင်းလူမျိုးတို့ကနေဆက်လုံခြုံရေးတာဝန်ယူထားတဲ့အစ္စရေးရဲမေကိုဒါနဲ့ထိုးခဲ့တာကြောင့်အသက်23နှစ်အရွယ်ဟာဒတ်မာကာဆိုတဲ့ရဲမေသေဆုံးသွားခဲ့ပါတယ်အဲ့ဒီတိုက်ခိုက်ခဲ့တဲ့လူ3ဦးစလုံးကိုအစ္စရေးဘက်ကပြန်ပစ်ခဲ့တာကြောင့်တေဆုံးသွားခဲ့ပြီးတော့အဲ့ဒီ3ဦးစလုံးဟာဂျော်ဒန်မြစ်နောက်ဖက်ကန်ရာမလာမြို့နာကရွာက18နှစ်နဲ့19နှစ်အရွယ်ပါလက်စတိုင်းအမျိုးသားတွေဖြစ်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်အစ္စရေးရဲတပ်ဖွဲ့2ဦးနဲ့အနားမှာရှိတဲ့ပါလက်စတိုင်းလူမျိုး2ဦးပါဝင်4ဦးတန်ရာရခဲ့ကြပါတယ်ခင်ဗျာ
ကဘာကျော်ရုပ်ရှင်ဇာတ်ကားကြီးတစ်ခုဖြစ်တဲ့ Rocky နဲ့ The Gratitude Key ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ကွယ်လွန်သွားခဲ့ပါပြီ။သူဟာတောက်ကြနေက Los Angeles မြို့မှာ Pancreas Cancer နဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်လို့သူ့ရဲ့မိသားစုကပြောပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်82နှစ်ရှိပြီဖြစ်တယ်လို့ပြောပါရတယ်။သူဟာအစောပိုင်းကတော့ Rocky ရုပ်ရှင်ကားကိုရိုက်ကူးဖို့အစီအစဉ်မရှိဘူးလို့ Baltimore Sun သတင်းစာကိုပြီးခဲ့တဲ့နေ့ကပြောခဲ့ပါရတယ်။ Rocky ရုပ်ရှင်ဟာအကောင်းဆုံးရုပ်ရှင် Academy ဆုကိုရခဲ့တယ်လို့ Avison ဟာလည်းအကောင်းဆုံး Director ဆုကိုရခဲ့ပါရရှင်
။ Real Madrid တိုက်စစ်မှု Ronaldo ဟာ Real အသင်းကနေပြောင်းကျင်နေတယ်လို့သတင်းတွေထွက်ပေါ်လာနေပါရတယ်။ Spain နိုင်ငံမှာအခွန်ရှောင်တယ်ဆိုပြီးဆွဆွဲခံနေရတဲ့ကြောင့်သူဟာReal အသင်းကနေပြောင်းကျင်နေတာလို့ပေါ်တူဂီသတင်းစာကဂျွန်လ16ရက်နေ့ကပြောပါတယ်ရိုနယ်ဒိုဟာအသင်းပြောင်းဖို့အတွက် Real ကိုပြောဖို့ဆုံးဖြတ်ထားပြီလို့လည်းနှိစက်တဲ့သတင်းရက်ကွက်တွေကိုကိုးကားပြီးတော့အဲ့ဒီပေါ်တူဂီသတင်းကပြောပါတယ်ရိုနယ်ဒိုဟာ2011ကနေ14အတွင်းမှာအမေရိကန်ဒေါ်လာ16တန်းခွဲအခွန်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုပြီးတော့ Spain အာဏာပိုင်တွေကသူ့ကိုတရားစွဲထားတာပါရိုနယ်ဒိုကတော့သူ့ဘက်ကအမားတစုံတရာမလုပ်ထားဘူးလို့လည်းပြောပါတယ်ခင်ဗျာ
စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်းတို့ကြီးညာပေးသွားတာပါ။ဒီညနေခင်းသတင်းလွှာတွေကိုတော့နိုင်ငံတကာသတင်းလွှာနဲ့စားပါမယ်ရှင်။အမေရိကန်ပြည်ထောင်စုကရာစုနှစ်ဝက်ကျော်ဖဲ့ကျင်းထားခဲ့ပြီးမှနှစ်နိုင်ငံကြားဆက်ဆံရေးကိုပုံမှန်ပြန်ဖြစ်အောင်သူ့အရင်သမ္မတဥဘာမားရဲ့ဆောင်ရွက်ချက်တွေရဲ့တစိ့တပိုင်းကိုနောက်ပြန်ဆုတ်ဆီတဲ့ဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောသွားပါတယ်။ဒါပေမဲ့အများကထင်ထားတာလောက်တော့အခြေအနေတွေအများကြီးပြောင်းလဲသွားစေတာတော့မဟုတ်ပါဘူးဆိုတာ VOA သတင်းတောက် Bill Gallo ရဲ့သတင်းပိတ်ပို့ချက်ကိုမတ်အီတနာကျော်ကဆက်ပြောပြပေးပါဦးရှင်
။ဟုတ်ကဲ့ပါ။အခုဟာကအမေရိကန်ကျူဘာဆက်ဆံရေးအတွက်အတိတ်စာမျက်နှာမပြေမလည်အနေထားရှိခဲ့တဲ့ကာလကိုပြန်ပြီးတော့ပို့လိုက်သလိုပါပဲ။သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့တာက
Now that I am your president, America will expose the crimes of the Castro regime.
ကျွန်တော်အခုသမ္မတဖြစ်နေပါပြီ။အမေရိကန်ပြည်ထောင်စုဟာ Castro အစိုးရရဲ့ဒုစရိုက်မှုတွေကိုဖော်ထုတ်မယ်။လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေတဲ့ကျူဘာနိုင်ငံသားတွေနဲ့အတူရပ်တည်သွားပါမယ်
။မိုင်ယာမီမြို့ကကျူဘာနိုင်ငံသားတွေစုဝေးတဲ့အရပ်ဖြစ်တဲ့ Little Havana မှာမိန့်ခွန်းပြောတော့သမ္မတဒေါ်နယ်ထရမ့်ကကျူဘာအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေကိုသူထောက်ခံကြောင်းထက်ပြောသွားပြီးတော့ကျူဘာနဲ့အမေရိကန်ကြားနှစ်နှစ်တာပုံမှန်ဆက်ဆံရေးပြန်ဖြစ်နေတာကိုရက်လိုက်ပါတယ
် We will not lift sanctions on the Cuban regime until all political prisoners are free
ကျူဘာမှာနိုင်ငံရေးကျဉ်းသားအလုံးကိုမလွတ်ပေးမချင်းလွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ခွင့်ကိုအတိမတ်မပြုတ်မချင်းပြီးတော့နိုင်ငံရေးပါတီတွေကိုတရားဝင်ဖွဲ့စည်းခွင့်နဲ့လွတ်လပ်ပြီးနိုင်ငံကကြီးကျက်နိုင်တဲ့ရွေးကောက်ပွဲတွေမကျင်းပပေးမချင်းကျူဘာအစိုးရအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြုတ်ပေးမှာမဟုတ်ပါဘူ
း။သမ္မတအိုဘားမားအစိုးရရဲ့သူ့အဆိုကျူဘာနဲ့လုံးဝတစ်ဖက်သက်လိုက်လျောထားတဲ့ညှိနှိုင်းမှုဆိုတာကိုပယ်ဖျက်တယ်လို့သမ္မတထရမ့်ကပြောထားပေမဲ့လည်းတကယ်ဆောင်ရွက်ချက်တွေကအဲ့ဒီလိုတော့မဟုတ်ပါဘူး။ဘရက်အိုဘားမားရဲ့ကျူဘာနိုင်ငံဆိုင်ရာမူဝါဒတွေကအဓိကအချက်ကတော့ကြမ်းရှိနေဦးမှာပါ။ နိုင်ငံသားမှာတန်တမန်ဆက်ဆံရေးကိုဆက်ပြီးတော့ထားရှိသွားမှာဖြစ်ပါတယ်။ဟာဗာနာနဲ့ဝါရှင်တန်မြို့တော်ကနှစ်ဖက်တန်ရုံအသီးသီးကိုဆက်ပြီးတော့ဖွင့်လှစ်ထားရှိမှာပါ။ဒါမဲ့လည်းကျူးဘာကိုအမေရိကန်နိုင်ငံသားတွေတွားရောက်လက်ပတ်မှုနဲ့အိမ်မှာရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေအတွက်တော့အများကထင်ကြီးပေးထားတာလောက်မဆိုးပေမဲ့လည်းကန့်သတ်မှုတွေရှိလာပါတယ်။
American Tekuga Tonta to William Leo Grande Piora. Although travel is restricted, and although business is restricted to some
extent, the Muri, low like Bimele, Longa, Baby and Light Damio Mahotalo, the Chok Yuba, Gomugo, Ganta Damio, Lobby Mele, Longa, Bay Light Damio Mahopa, Olo Suvari. A copy of William Leo Grande, American Cuba, Sessan Yisayan, Pinashin, Pipio, Tuga, Tamra, Tremha, Luquin, Itini, Dodapo, Los Anavalo, Piotari, Duya, Yimantia, Pimmy, and Long Time, Hopulo, Suvari.
When relations have been bad, the Cubans have really hunkered down with a kind of a siege mentality, and the result has typically been that they constrict.
နိုင်ငံဆက်ဆံရေးအနေအထားမကောင်းရင်ကျူရီဘက်ကဂျောင်းဘိတ်ခံရတဲ့စိတ်မျိုးဝင်သွားနိုင်ပြီးတော့အဲဒီကထွက်လာမယ့်အကျိုးစကားတော့အစိုးရကိုဝေဖန်တဲ့သူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေတိုက်ခိုက်နေတဲ့အတွက်လှုပ်တာလှဲတာနိုင်မဲ့နိုင်ငံရေးနယ်ပယ်ကျင်းသွားပါမယ်ဒါကြောင့်မလို့အခုသမ္မတထရမ့်ရဲ့မူဝါဒကတံပြန်ဆိုးကျိုးဖြစ်သွားမယ်လို့ထင်ပါတယ်ဆိုပြီးတော့မစ္စတာလီယိုဂ တွေရနေတဲ့ကျူဘာစီးပွားရေးသမားတွေဖြစ်တယ်လို့ Cuba Study အဖွဲ့က Andrew Otazo ကပြောပါတယ
် If you restrict the ability of American citizens to travel to Cuba you're going to directly impact the sector in which
ကျူဘာ့အမေရိကန်နိုင်ငံသားတွေသွားလာခွင့်ကိုကန့်သတ်လိုက်ရင်တော့ကျူဘားနိုင်ငံမှာလဲပတ်နေတဲ့ပုဂ္ဂလိကစီးပွားရေးသမားတွေကိုပဲတိုက်ရိုက်သွားပြီးတော့ထိခိုက်မှာပါလို့မစ္စတာအိုတာဇုကပြောပါတယ်။အခုသမရထရန့်ထုတ်ပြန်တဲ့ကျူဘားဆိုင်ရာမူဝါဒရဲ့အစိပ်ပိုင်းတော်တော်များများကိုတော့တမျိုးကြဝါရီရေဖြစ်တဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့အောက်လွှတ်တော်အမတ်မာရီယိုဒီအက်စ်ဘယ်လက်တို့ကရေးဆွဲထားတာပါ
။ Thank you President Trump for keeping your commitments.You have not betrayed us.
သမရထရမ်ဂရေးပြူထားတဲ့အတိုင်းလှုပ်ဆောင်ပေးတာကျေးဇူးတင်ပါတယ်။ကျွန်တော်တို့ကိုသမရသစ္စာရှိနေစေပါလို့ Florida ပြည်နယ်အောက်လွှတ်တော် Republican အမတ် Mario Diaz Balart ကပြောသွားခဲ့ပါတယ်။သမရထရမ်အတွက်အရေးကြီးဆုံးမဲဆန္ဒနယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်ကကျူဘာနယ်ဝအမေရိကန်နိုင်ငံသားတွေအတွက်ဂရေးတစ်ခုကိုတော့သမရထရမ်ထိန်းထားနိုင်စေဖြစ်ပါတယ်ရှင
်။မရီတနာကြောပြောပြသွားတာပါရှင် VOA ရဲ့စနေနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုရခိုင်ပြည်နယ်လုံခြုံရေးဘက်ကိုလှည့်ပေးပါမယ်ရှင်2016ခုနှစ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဖက်ချမ်းဒေသမှာစစ်တပ်အပါဝင်လုံခြုံရေးတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းတာအချိန်ဆလွန်းနေလို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌကပြောပါတယ်မောင်တော်ဒေသနဲ့ရသေးတောင်စတဲ့နေဆက်ဒေသတွေမှာယာအိမ်မှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစတဲ့သူတွေအသက်ခံနေရတာကိုကြည်ရင်တရားဥပဒေစိုးမိုးရေးအတွက်လုံခြုံရေးတပ်တွေဆက်ချထားဖို့လိုမယ်လို့သူကပြောပါတယ်။ဒါပေမဲ့လိုအပ်ချက်ကြောင့်သာဒီလုံခြုံရေးတပ်တွေကိုပြန်ရုပ်သိမ်းသွားတာလို့သုံးသပ်သူတွေလည်းရှိပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဘက်ချမ်းမောင်နှိုးဒေသကနေကြားစောက်ရဲစခန်းတွေကို2016အောက်တိုဘာ9ရက်နေ့ကဘင်္ဂလီအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးမောင်နှိုးဒေသတဝိုက်နေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေမျိုးရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းတွေကစွပ်စွဲဝေဖန်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာမောင်နှောဒေသနဲ့တဝိုက်လုံခြုံရေးတပ်တွေကိုပြန်လည်ရုပ်သိမ်းပြီးနောက်မှာမောင်နှောရသေတောင်စားတဲ့နေဆက်ဒေသတွေမှာရာအိမ်မှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစသည်တွေအသက်ခံရတာမျိုးရုတ်တရက်ပျောက်ဆုံးသွားတာမျိုးရှိသလိုဒေသခံတချို့လည်းအသက်ခံရတာမျိုးရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကမကြာခဏဆိုသလိုသတင်းတွေထုတ်ပြန်ခဲ့ပါတယ်။မောင်နှောပါဝင်နေဆက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်ရတာဟာစစ်တပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအချိန်ဆောပြီးပြန်ရုပ်သိမ်းခဲ့တာကြောင့်ဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကရှင်းပြပါတယ
်။စိုးသွားတယ်လို့ပြောလို့ရတာပေါ့။နိုင်ငံတကာဖက်ကပရက်ရှာပေးလို့တက်မလို့ရဲ့လုံခြုံရေးစီးကိုနောက်ကိုဆုတ်ရတဲ့သဘောကိုဒီမယူယိုမှာအတွင်းထဲမှာတက်မလို့ရဲ့လှုပ်ရှားမှုညှို့သွားတာပေါ့ Operation Area မဟုတ်တဲ့အခါမှာဆိုတော့အချိန်မီွေးနေရာပေါင်းများစွာမှာအကြမ်းဖက်ဖွဲ့စည်းတွေကညအမှောင်ကိုဖျက်ပြီးမှနော်နေဆက်တစ်ချောက်လုံးမှရှိတယ်အကြမ်းဖက်ဖွဲ့စည်းတွေအဲ့လိုအကြမ်းဖက်ဖွဲ့စည်းတွေဒီရောမမှာမခိုးအောင်မှိုင်အောင်တက်မလို့ရွှေရှားမှုကရှိနေဖို့လိုအပ်တယ
်လိုအပ်ချက်ကြောင့်သာဒီလုံညုံရေးတက်တွေကိုတက်မရောဒါမှမဟုတ်အစိုးရကပြန်လည်ရုပ်သိမ်းလိုက်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်
လုံခြုံရေးတပ်ဖွဲ့တွေရုတ်တယ်ဆိုတော့အမိန်ပေါ့အမိန်စစ်ဆင်မှုပေါ့ဒီဟာကဘယ်ကလာသလဲဟိုအစိုးရနဲ့ပဲဆိုင်သလားတော့မဟုတ်ငွေစားရေးရလုံခြုံရေးဝန်ဌာနနဲ့ပဲဆိုင်သလားသောမွေတက်မတော်ကပဲဆိုင်သလားတော့တိတိကျကျမသိဘူးတိုးတော့အဲ့တဆိုင်တဲ့အဖွဲ့အစည်းသောမွေအမိတ်ပေးနိုင်တဲ့ပုဂ္ဂိုလ်ကသူ့အနေနဲ့အကောင်းဆုံးဖြစ်မယ်ထင်လို့ဆုံးဖြတ်တာလို့ပဲကျွန်တော်တို့ဟိုနားလဲပါတယ်ခင်ဗ
ျမောင်နှောင်းနဲ့နေစဒေတာတဝိုက်မှာဒေတာကန်ဒီကိုတပ်ဖြတ်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေတာဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုရှိပုံရတယ်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်အခုလိုတရားဥပဒေမစိုးမိုးဘူးသောမောင်ဆိုရမဆောင်ရွက်နိုင်ဘူးဆိုရယ်ပုံရိပ်ဖြစ်အောင်ဒီကြပ်ပတ်ပုစီကလှုပ်ရှားမှာပဲအဲ့ဒီခါမှာတရားဥပဒေစိုးမိုးနိုင်မယ်သူ့ရဲ့အင်္ဂါရဖြစ်တဲ့ရက်ကြီးတွေရဲ့ဥက္ကဋ္ဌတွေစိန်ကောင်းရရင်ကောင်းတွေကိုတတ်ဖြတ်နေဦးမှာပဲအစိုးရကိုကူညီတဲ့မိသားစုတွေကိုတတ်ဖြတ်ချင်းချောင်းနေဦးမှာအဲ့ဒါမှပဲတရားဥပဒေမစိုးမိုးဘူးဆိုတဲ့သဘောဖြစ်တဲ့သူတို့ဘက်ကပြောလိုတဲ့ပုံရိပ်နိုင်ငံတကာဘက်ကသတင်းရပြီးကမှနိုင်ငံတကာကြီးကြပ်တဲ့နော်ဒါစစ်စုံတစ်ခုပေါ်ဖို့လိုအပ်တယ်ဆိုရဲမသူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်နဲ့ပေါင်းနှိုင်တာပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မြောက်ဘက်ချမ်းမှာတရားဥပဒေစိုးမိုးမှုရှိဖို့နဲ့ပြည်ပကရှော့ချနိုင်ရေးဒေသဖွံ့ဖြိုးအောင်လုပ်ဖို့ဘတ်ဂျက်လိုအပ်ပေမဲ့ရခိုင်ပြည်နယ်ကရရှိတဲ့ဘတ်ဂျက်ဟာအလွန်နည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ
်နိုင်ငံတော်တစ်ခုရဲ့ဘတ်ဂျက်90ရာခိုင်နှုန်းချိုချိုလောက်ကပြည်ထောင်စုကပဲသုံးလို့ပြကျန်တဲ့ဆရာကိုင်းတို့အောက်ကိုပဲတိုင်းနေသားကြီးပြည်နေစစ်လက်ကူကိုညှပ်ပေးတာပေါ့အဲ့ဒီမှာလည်းပဲရတဲ့ဘတ်ဂျက်ဟာအမတန်နေတယ်အရာဝတီတိုင်းရန်ကုန်တိုင်းမန္တလေးတိုင်းကအများကြီးယူသွားတာပေါ့ရခိုင်ဆိုရင်ပြီးခဲ့တဲ့2015-16မှာ145ဘီလီယံလောက်ရတာပေါ့ဒီ2016-17 NLD ဆိုရပထမကာလမှာဆိုရင်သူ့ချက်တောင်ယူသွားတယ်142ဘီလီယံလောက်ပဲရသွားတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြည်ထောင်စုရဲ့ဘတ်ဂျက်ကိုညှပ်သွားအောင်မောင်90ရာခိုင်နှုန်းလောက်ကိုပြည်ထောင်စုကြီးကတော့ကျန်တဲ့90ရာခိုင်နှုန်းကိုတိုင်းဒေသကြီးပြည်နယ်16ခုလောက်ကိုညှပ်ပေးဒါမှပဲနော်ပြည်နယ်ဆိုရတိုင်းဆိုရတွေဟာသူ့ရဲ့တရားဥပဒေစိုးမိုးမှုနဲ့နေမြေတည်ဆောက်မှုပို့ရနိုင်ငံနေနေလုံနိုင်မယ်ဆိုရင်အများပြုံးနေကြတဲ့ဘဟုချုပ်ကဲမှုကိုချို့ချစေခြင်းနဲ့သဘောကျွန်တော်တို့မှာလို့ရှိပါတယ်
2016ခုနှစ်အောက်တိုဘာမောင်နှောဒေသအကြမ်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေမှာဖော်ပြကြပါတယ်။မောင်နှောင်းနဲ့ဘူတိတောင်မြို့နယ်တွေမှာညမထွက်ရအမိတ် 144 ထုတ်ပြန်ထားတာကိုနောက်ထပ်နှစ်လထပ်မံတိုးမြင့်လိုက်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးက2019ဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုထိုင်းနိုင်ငံမြန်မာတန်ရုံမှူးရန်တူထိုင်းတီစုကြီးပေါက်သွားတဲ့သတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံမြန်မာတန်ရုံမှရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးရေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဘတ်ငွေတန်း30ရမယ်ထိုင်းနိုင်ငံရဲ့ထီပေါက်တယ်လို့အဲ့ဒီဌာနကိုအဓိကတာဝန်ယူရတဲ့ခေါင်းဆောင်ရဲမှူးကြီးဗိုလ်အေးကပြောပြပါတယ်။ဒါဟာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေထဲမှာအမြင့်ဆုံးတန်းနဲ့ချီပြီးပေါက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ထီပေါက်ငွေကိုထုတ်ယူဖို့အတွက်သက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေနဲ့တိုင်ပင်ပြီးတော့စီစဉ်သွားမယ်လို့လည်းဆိုပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံမှရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဒီရက်ပိုင်းတွင်းမှထွက်တဲ့ထိုင်းထီတဲကလက်မှတ်9000တွဲကနေထိုင်းဘတ်ငွေတန်း30တန်နဲ့ထိပေါက်ခဲ့ကြောင်းထိုင်းနိုင်ငံမြန်မာတန်ရုံမှရှိတဲ့တာမန်နိုင်ငံကူးလက်မှတ်ထုတ်ပေးဌာနကအဖွဲ့ခေါင်းဆောင်ရဲမှူးကြီးဗိုလ်အေးကပြောပြပါတယ
်။ဟုတ်ကဲ့သူဟောပါကျွန်တော်တို့ဒီဟောမှာပဲလမ်းပေးမှာပဲသူတို့ဟောလာပြီးတော့မှသူရှောင်းနဲ့ထီတယ်ပေါ့နော်အဲထိုင်းထီတယ်ဇာတ်နေပြီးတော့သူကဟိုဝယ်လိုက်တာပေါ့နော်ဝယ်လိုက်တယ်ဆိုတော့ဟိုပေါ့ဟိုတယောက်ကိုဝယ်ခိုင်းလိုက်တာပေါ့တနည်းပြဝယ်ခိုင်းလိုက်တော့အဲဒီတယောက်ကသူကတစ်ဆောင်ကို80နဲ့ဆိုတော့9000ဆိုတော့140 400ပို့ပေါ့အဲ400ပို့ဝယ်တော့အဲ့ဒီထဲကနေပြီးတော့သူကဟိုပေါ့တစ်ဆောင်ကို6တန်းဘတ်6တန်းနဲ့စုစုပေါင်း9000ဆို6530ပေါ့နော်အဲ့ဒါပေါ့တာပါဟုတ်ကဲ့
မြန်မာထဲမှာအခုလိုမျိုးတန်း30ထီပေါက်တာမျိုးမကြားသိရသေးတဲ့အတွက်မြန်မာနိုင်ငံသားတဦးဖြစ်တဲ့သူဟာထိုင်းနိုင်ငံထီကိုတန်းနဲ့ချီပြီးပေါက်တာဟာပထမဦးဆုံးကြိမ်ဖြစ်နိုင်တယ်လို့လည်းရဲမှူးကြီးဗိုလ်အေးကပြောပါတယ်။
အဲ့လိုတော့တိတ်မရှိဘူးလို့ကြားသိရတယ်ဗျ။တချို့တော့တရွတ်နှစ်ရွတ်တော့အဲ့လိုပေါက်ကြတာတော့ရှိရပါတော့။သူကတော့နံပါတ်2 5ရွတ်ဆိုတော့အဲ့လိုဖြစ်သွားတာပါတော့
။ထိုင်းတီတွေမှာကတစ်ဆောင်မှာနှစ်ခုတွဲပါလာပြီးတစ်ခုကိုအများဆုံးဘတ်ငွေ3000ပေးတာဖြစ်ပါတယ်။
အခုသူဟာနှစ်ခုတွဲ၅ဆောင်ဝယ်ထားတာဖြစ်တာကြောင့်ထိုင်းပန်ငွေတန်း30ကိုရရှိတော့မှာဖြစ်ပါတယ်ဒီအတွက်မြန်မာတန်ယုံကတာဝန်ရှိသူတွေနဲ့အတူထိပေါက်တဲ့ငွေကိုထုတ်ယူသွားဖို့စီစဉ်နေတယ်လို့လည်းပြောပြပါတယ်ကျွန်တော်တို့ဒီကတန်ယုံနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့ကျွန်တော်တို့သတင်းပို့ပြီးတော့မှာဟိုထုတ်ပေးရေးကိစ္စတွေအဲဒီထိုင်းရက်တက်ခံရရောသတင်းပို့ပြီးတော့ ပြီးမဲ့စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီလိုရောင်းချသူတွေကိုဖမ်းဆီးရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့တာကြောင့်တနင်္ဂနွေလုံနေရာတိုင်းမှာနှစ်ခုတွဲပါတဲ့ထိတဲ့ဆောင်ကိုဖမ်းငွေ80နဲ့ပဲရောင်းချနေကြတာဖြစ်ပါတယ်မြန်မာနိုင်ငံသားတဦးဖြစ်တဲ့တာမန်မြန်မာနိုင်ငံကလက်မှတ်ထုတ်ပေးထဏာကဒုတိယလာဝကမှထိုင်းဒီပေါက်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလာမယ့်တနင
တို့ရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တွေမကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံနေရတဲ့ဘေးဆိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822954ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှိမှုကိုကြိုးပမ်းပါတယ်ခင်ဗျာ
။ည9နာရီခွဲမှာထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။VOA ရဲ့ email လိပ်စာ bamis@voanews.com ကိုဖြစ်စေ voa@.gov ကိုဖြစ်စေပို့နိုင်ပါတယ်ရှင်အခုစနေနေ့ညနေခင်းထိပ်တန်းရောက်နိုင်ငံတကာသတင်းချေချုပ်ကိုကိုရနိုင်ငံကကြေညာပေးပါဦးမယ်ရှင
် FBI ညွန်ကြားရေးမှုကိုဖြုတ်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖြုတ်ချမှုနဲ့ပတ်သက်ပြီးတော့သူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီးတုံးတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုအဖွဲ့နဲ့ရုရှားဖြစ်နေဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေအပေါ်မှာစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတောက်ကြနေမှာ Twitter ကနေအခုလိုပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့ Robert Mueller ကိုညွှန်ညွှန်းပြောတာလား။ဒါမှမဟုတ်ဒုတိယရှေ့နေချုပ် Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ American သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာတန်း130အပါဝင် American ပြည်တွင်းနဲ့နိုင်ငံတကာကငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုယ်ပိုင်အကျွေးဒေါ်လာ315တန်းထက်မနည်းရှိပါတယ်။မနေ့တောက်ကြနေ့နောက်ပိုင်းကအမေရိကန်အစိုးရကျင့်ဝတ်စီစစ်တဲ့ဌာနကထုတ်ပြန်တဲ့ထဲမှာသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အမေရိကန်ရေတပ်ဖြတ်သင်းမော်တော်စင်းနဲ့ဖိလစ်ပိုင်ကုန်တင်သင်းမော်တော်စင်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့အစောပိုင်းကတိုက်မိပြီးတော့အမေရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။ပျောက်ဆုံးနေတဲ့သင်္ဘောသား9ယောက်ကိုအမေရိကန်ရေတပ်သင်္ဘောနဲ့ဂျပန်ကမ်းခြေဆောင်တပ်တွေကဆက်လက်ရှာဖွေနေတယ်လို့အမေရိကန်ရေတပ်သင်္ဘောရဲ့ထုတ်ပြန်တဲ့ကြေညာရေတပ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ကရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်တစ်တွေချမှတ်လာဖို့စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုတုံ့ပြန်မလဲဆိုတာပြောဖို့စောလုံးသင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားကြီးနှစ်ခုပြတဲ့ Rocky နဲ့ The Karate Kid ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ဟာခွဲလွန်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဇွန်လ18ရက်စနေနေ့ညနေခင်းထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးကအထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်။ညနေ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သွားရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.